မြန်မာရေးတကပိတ်ဆွေးနွေးပွဲတရက်ကိုဒီကနေ့တနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပဖို့ရှိပါတယ်။မြန်မာဆွေးရနေနေတော့ထပ်ပြေးသွားတဲ့ဒုက္ခတွေသူတို့မူလနေရာရိစီကိုပြန်နိုင်ရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရထားတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းက VOE ကိုပြောပါတယ်။ဆက်ပြီးအပြေဆုံးကိုနားဆင်ပါရှင့်။မြန်မာရေးလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တကပိတ်ဆွေးနွေးပွဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေတယောက်ခွင့်မရှိတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ
်။ CIA ကတော့တက်ဆိုင်တဲ့တာဝန်ရှိတဲ့ UN agency ကပုံပေါ်ကြီးကကျွန်တော်ရှင်းလင်းတင်ပြတဲ့ CIA ဖြစ်တဲ့အတွက်ကြောင့်ပြည်လူလည်းကျွန်တော်ဖိတ်ကြားခြင်းမရှိဘူး။ကျွန်တော်တို့ကာယကံရှင်ကျွန်တော်တို့မြန်မာနိုင်ငံနဲ့ပေါင်းလိုက်တဲ့ဆွေးဖိတ်ကြားခြင်းမရှိဘူး။ဒါတကပိတ် CIA ပါ။
ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုနှစ်ကြိမ်သွားရောက်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှာရနာဘူဂနာကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီကိုအစီအခံတင်ကြမှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီးVocal Talk ကဗီဒီယိုတယ်လီကွန်ဖရင့်နဲ့တိုက်ရိုက်အစီအခံတင်ပြမှာဖြစ်တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့ကိုယ်စားလှယ်တဦးကတော့လုံခြုံရေးကောင်စီဆွေးနွေးပွဲကိုတက်ရောက်အစီအခံမှာဖြစ်ပါတယ်။အခုဒီကပိတ်ဆွေးနွေးပွဲမတိုင်ခင်နေလကလုံခြုံရေးကောင်စီကနေမြန်မာအစိုးရကိုတိုက်တွန်းထားတဲ့အချက်တွေနဲ့ UNHCR UNDP တို့နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေညီရဲရင်တိတ်ခါရှိရှိပြန်နိုင်ရေးအတွက် MOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးဖို့လည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တိုးတက်မှုအများအပြားရှိလာအောင်မြန်မာအစိုးရကဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းတမ်မတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ
်။ရည်ရည်တဲ့အချက်ကတော့ကျွန်တော်တို့ UNDP UNHCR နဲ့ကျွန်တော်မြန်မာနိုင်ငံဟို MOU ထိုးထားတဲ့ကိစ္စအဲ့ဒါကိုစပြီးတော့ကောင်ပြေဖော်ဖို့အတွက်ကျွန်တော်ပြည်တွင်းလုပ်ငန်းအဖွဲ့ပေါ့နော်။ဒီ27ကနေပြီးတော့ကျွန်တော်23ရက်နေ့ဒီပေါ့လေ။ကျန်တဲ့ဘုသူသွားနေပြီ။ပါပြီးတော့ဆွေကြွားပေါင်းကျွေးပေါင်း31ရွာအုပ်စုပေါ့ကျွေးအုပ်စုထုတ်လဲတအုပ်စုမှာအစီအစီအစီအစဉ်တွေပေါ့နော်သူတို့ဒီအချက်တွေကိုပါပြီးတော့ဟိုစုံစမ်းဒီလာချင်းကိုကျွန်တော်ဟိုထုတ်တယ်အဲ့ဒီမှာကျွန်တော်အဖွဲ့ဟို UNDP ရော UNHCR ရောပါမယ်ကျွန်တော်တို့မြန်မာဘက်ကလည်းပဲကျွန်တော်ပါပါတယ်အခုသွားနေကြပြီသူညီတွေကိုယ်ရင်လိုက်ပြီးတော့ချစ်ပြပြီးလုပ်ပေးတာလည်းရှိတယ်ကျွန်တော်ရွေချက်အဓိကကတော့ပြောင်းဝင်လာတဲ့လူတွေဘယ်လိုနေရာချထားမလဲသူတို့အတွက်အဆင်ပြေအောင်အဘလို့ဒီအတိုင်းဝိုင်းဒီဓာတ်ထဲမှာပေါ့နော်တခါစာတာရှိစွာနဲ့နေထိုင်နိုင်ဖို့သူတို့ရဲ့စာဝတ်ကြီးတွေအဆင်ပြေအောင်ဘယ်လိုနေလို့ထိုင်လို့ရအောင်ဆိုတဲ့ဟာကိုစီစဉ်ပေးဖို့အတွက်လိုအပ်ချက်တွေကိုကျွန်တော်ခုနကဦးဟောဆက်ပြတဲ့အနေနဲ့တွားကြတာဖြစ်ပါတယ
်။ဒါအပြင်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံဆက်ဆံရေးမှာလည်းတိုးတက်မှုတွေရှိနေပြီးလာမယ့်ဩဂုတ်လအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုလိုက်လံပြသဖို့ရှိကြောင်းတမန်ကြီးကပြောပါတယ်
။မြန်မာနိုင်ငံသဘောတူညီချက်အတိုင်းစာပြေအကောင့်တွေဖွင့်နိုင်ဖို့အတွက်ကျွန်တော်နိုင်ငံပိုင်းကလည်းကျွန်တော်လုပ်နေတဲ့ပိုင်းတွေရှိပါတယ်။အခုဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအမကြာခင်ပေါ့လေ။ဩဂတ်လ3ရက်နေ့မှာကျွန်တော်မြန်မာနိုင်ငံကိုလာဖို့ကျွန်တော်အစီအစဉ်ရှိပါတယ်။ဝန်ကြီးလာရင်သူ့ရခိုင်ကျွန်တော်ခေါ်သွားမယ်။ရခိုင်ကိုခေါ်သွားပြီးတော့ရခိုင်မြောက်ပိုင်းပေါ့နော်ကျွန်တော်ခေါ်သွားပြီးတော့ကျွန်တော်ဒါတွေလုပ်နေတယ်။နိုင်ငံရဲ့ဝန်ကြီးကိုလည်းရှိလို့ရအောင်ဒါကျွန်တော်အခုဒီဖိတ်ကြားခြင်းဖြစ်ပါတယ်
။အနောက်တကူရသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှာရနာဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းကူရသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတိုးတက်လာအောင်မြန်မာအစိုးရကဆောင်ရွက်နိုင်တဲ့အကြောင်းလဲတမ်မတ်ကြီးဟောက်တူဆွမ်းကပြောပါတယ
်။အတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားရနှစ်ခေါက်ပေါ့နော်။နှစ်ခေါက်သွားရတယ်။ပထမတစ်ခေါက်တော့သူကြီးတွေနဲ့တွေ့ပြီးတော့အချင်းတွေသွားရောက်ကြည့်ရှိတဲ့အပိုင်းတွေရခိုင်သွားတယ်။အတတိယအခေါက်ကတော့ကျွန်တော်27ရာစုပြင်လုံးတတိယကျင်းစီကိုလေးလာလုပ်တဲ့တက်ဖို့အတွက်တစ်ခေါက်ပြန်သွားတယ်။နှစ်ခေါက်ပေါ့။နှစ်ခေါက်သလုံးမှာလည်းကျွန်တော်လူကြီးတွေနိုင်ငံတော်ကောင်းဆောင်နေတယ်ပြည့်ပါတယ်။ပြီးတော့ချင်းလေးခဲ့တဲ့အချက်တွေလည်းပဲတတိယနေ့မှာလည်းဟိုပြည့်ပြီးအတိုင်းပဲ
။လက်ရှိလုံခြုံရေးကောင်စီအလှည့်ကြဥက္ကဋ္ဌဆွေဒင်တမ်မတ်ကြီး Olaf Scott ကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ရဲ့မြန်မာခီးစဉ်ကိုကြိုဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစွာနေရပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့မြန်မာပေါ်ဆက်ပြီးဖိအားပေးသွားမှာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်။